ိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တွေကမဲလာဝူကရင်ဒုက္ခသည်စခန်းမှာတော့မင်းညနေပိုင်းတော့ကမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်ကလေးငယ်တို့အပါအဝင်လူ၈ဦးသေဆုံးခဲ့ရပါတယ်၁၁ဦးအနည်းဆုံး၁၁ဦးဒဏ်ရာရရှိခဲ့တယ်လို့ဒုက္ခသည်စခန်းကကော်မတီဝင်တွေကပြောပါတယ်ရေကြီးမြေပြိုမှုတွေကြောင့်လူနေအိမ်ခြေတွေစာတင်ကျောင်းတွေဆေးပြေကန်တွေဘာသာရေးအဆောက်အဦတွေလည်းပျက်စီးခဲ့တယ်လို့သိရပါတယ်အခြေအနေအပြည့်အစုံကိုတော့ VOA Time ခြေဆိုင်သတင်းတော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမိုးတက်တန်းစွာရွာသွန်းပြီးမြေပြိုမှုကြောင့်ထိုင်းမြန်မာနယ်စပ်မဲလူးဒုက္ခသည်စခန်းအမှတ်တရပ်ကွက်မှာထိခိုက်ဒေဆုံးမှုအခြေအနေတွေကိုတော့ပြည်ရင်ဒုက္ခသည်ကော်မတီကြိုးရေးစုခွေရှိသူစောပွဲကအခုလိုပြောပါတယ
်နောက်ဆုံးအခြေအနေကတော့အကုန်လုံးလူ၈ယောက်ကပေတယ်လို့ပဲပြောရမှာပေါ့နော်၇ယောက်ကတော့မြေကြီးပြင့်နေပြီးတော့ချောင်းထဲမှာပဲရေထဲမှာပဲညောသွားလာတော့မသိဘူးအဲဒီမှာ၇ယောက်ကတော့ရှာလို့မတွေ့ဘူးဆက်လက်ပြီးတော့ရှာနေတော့လည်းပေါ့နော်ရှာလို့မတွေ့ရသေးဘူးပေါ့နော်တယောက်ပဲရှာလို့တွေ့တယ်တယောက်ကကလေးလေးဖြစ်နေတယ်လေအရှိအောက်သေးတယ်လို့ပြောလို့ရတယ်လေဒိုင်ယာကတော့၁၁ယောက်ပေါ့နော်အခုဆေးရုံမှာတက်နေပါတယ်
မင်းညနေ6နာရီချိန်မှာမိုးတက်တက်စွာရွာသွန်းပြီးရေကြီးလာလို့မြေပြိုမှုတွေဖြစ်ပေါ်ခဲ့တာပါ။တောင်ကျရေကြောင့်မြေပြိုမှုတွင်လူနေအိမ်နဲ့အများပိုင်းစားဥတွေကျိုကျပျက်စီးခဲ့တယ်လို့သောဝယ်ကအခုလိုဆက်ပြောပါတယ
်။အိမ်ကကြတော့ဒီမြေကြီးအောက်မှာပြိသွားတာချောင်းထဲမှာပါသွားတာပျောက်သွားတာက9လုံးပေါ့နော်။လုံးဝကိုပျက်စီးသွားတာ6လုံးပေါ့နော်။အကုန်လုံး13လုံးပေါ့။ဒီအများပိုင်းအဆောက်အဦတွေလည်းတချို့ပျက်သွားတာပေါ့နော်။ဒီဘုရားကျောင်းတို့၊ဆေးရုံတို့၊စာတင်ကျောင်းတို့ပေါ့နော်။
မဲလူးဒုက္ခသည်စခန်းမှာတဘာဝဘေးအန္တရာယ်ရောက်ထိခိုက်မှုဖြစ်စဉ်တွေကိုတော့ကရင်ဒုက္ခသည်ကော်မတီတွေ၊ထိုင်းပြည်ကခံကြီးကဲတွေ၊ NGO ဖွဲ့စည်းတွေ၊ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမျိုးကတာဝန်ရှိသူတွေကနေတိုက်ရောက်ကြည့်ရှုနေပါတယ်။မဲလူးဒုက္ခသည်စခန်းဟာ2004ခုနှစ်မှာစတင်ဖွင့်လှစ်ထားပြီးကရင်စစ်ဘေးရှောင်ဒုက္ခသည်တောင်းကြော်နေထိုင်နေပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဆိုရင်မဲလ၊မဲရမူ၊အုံးဖြံ၊နုဖူ၊ဘန်တုံရန်၊ထန်ဟင်း၊ကရင်ဒီမှတ်တင်နဲ့အမှန်နဲ့စတဲ့ဒုက္ခသည်စခန်း9ခုမှာဒုက္ခသည်ဥယျာဉ်တသိန်းခါရှိနေပါတယ်။ဒီဒုက္ခသည်စခန်းတွေကနှစ်စဉ်ပေးနေကြအကူအညီတွေကြောကြနေတယ်လို့လည်းကရင်ဒုက္ခသည်ကော်မတီကြိုးရေးစုခွင့်ရှိသူစောပွဲကပြောပါတယ်။လက်ရှိမှာကရင်မျိုးသားစည်းရုံး KNU နဲ့မြန်မာအစိုးရတို့ကြားအပြည့်အစုံလက်မှတ်ရေးထိုးထားပြီးတိုက်ပွဲဖြစ်ပွားမှုကြောကြလာပြီးဖြစ်ပေမဲ့လည်းဒုက္ခသည်စခန်းနေသူတွေအနေနဲ့နေရရင်းကိုပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့စောပွဲကဆက်ပြောပါတယ်။
ဖြစ်ပေါ်တာတော့မရှိဘူး။ဒါနဲ့စခန်းကရှိနေတဲ့နှစ်ဖက်သောတပ်စခန်းတွေကဒီပိုင်းနဲ့ငါဦးရဆိုတော့အဲ့ဒီမှာတော့တက္ကသိုလ်နေရှိနေတာခါကြတော့နိုင်ငံရေးချင်းတွေဘရမအစင်ပြေမှာဒါဆိုလည်းမသိရဘူးလေအခုရမုတ်ကိစ္စကတော့ကြံချင်းနေနဲ့လည်းပြန်လို့မရဘူး။နောက်ပြီးတော့သူတို့ရဲ့ကြံရည်အတွက်မှာနေစရာလောက်ကစားတောက်စရာရေမရှိပါမရှိအဲ့လိုအခက်အခဲတွေရှိတာပေါ့နော်
။မြန်မာနိုင်ငံရေးပြောင်းလဲမှုဖြစ်စဉ်တဲ့သူနိုင်ငံတကာကနေဒုက္ခသည်တွေနဲ့ IDP တွေအတွက်ကူညီဆောက်ပါမှုတွေချောချလာပြီးအကူအညီရက်စက်မှုတွေရှိလာလို့ဒုက္ခသည်တွေကအနာဂတ်မှာမသေးကြကြောင်းကရင်ဒုက္ခသည်ကော်မတီတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။